ကျွန်တော်ညဝင်းအောင်ပါခင်ဗျာသမရတဲ့ဂျိုးဘိုင်ဒန်စတက်လာချိန်မှာပဲဒေါ်နယ်ထရန့်လက်ထက်ကပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့ပိတ်ပင်ကန့်သတ်တာကိုပြန်လည်ယူသိမ်းလိုက်တဲ့အပေါ်မြန်မာအမေရိကန်တချို့ကအကောင်းမြင်ကြိုဆိုကြတဲ့အကြောင်းကိုတင်ပြချင်ပါတယ်သမရဟောင်းဒေါ်နယ်ထရန့်လက်ထက်မှာမွတ်စလင်တွေအဓိကနေထိုင်တဲ့နိုင်ငံကလာသူတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်တယ်ဆိုတဲ့သမရအမိတ်ရက်ကို2019ဇန်နဝါရီလမှာစတင်ထုတ်ပြန်တားမြစ်ခဲ့တာပါအမေရိကန်ပြည်ထောင်စုဟာဘာသာရေးလွတ်လပ်ခွင့်ကိုအတိအမှတ်ပြုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်ဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်ချက်ကိုသမ္မတဂျိုးဘိုင်ဒန်တက်လာပြီးနောက်တနေ့ဇန်နဝါရီ21ရက်နေ့မှာပဲသမ္မတလူပိုင်ခွင့်အမိန့်နဲ့ဖြတ်သိမ်းလိုက်တဲ့အပေါ်ကြိုဆိုတယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားအဖွဲ့ခေါင်းဆောင်ဦးစိုးသုံးမုံကပြောပါတယ
်ဒီသမ္မတထမ်ကဒီ immigrant visa လို့ခေါ်တဲ့ရွှေ့ပြောင်းတဲ့ visa ကိုပိတ်တင်တာကိုသမ္မတဘိုင်ဒန်ကနေပြပြပြတော့လမ်းခွင့်ပေးတဲ့အတွက်ကျွန်တော်ကြိုဆိုပါတယ်ဝမ်းလည်းဝမ်းသာပါတယ်အဲ့ဒီ immigrant visa ဆိုရဟာကကိုမိသားစုကိုအဖေမိကိုဇနီးကိုရဲ့မိကိုမောင်နှမကိုခေါ်နိုင်တဲ့ visa ဖြစ်တယ်မြန်မာပြည်အတွက်ကျွန်တော်တို့မိသားစုတွေခေါ်တဲ့ခါမှာကိုအဖေမိတွေနဲ့ကိုအမျိုးသမီးကိုခရီးတွေနဲ့ပြန်ဆောင်ရမယ်ဆိုတော့တော်လေးဝမ်းသာစရာပါပဲဟာတရင်ကောင်းပါပဲ
ဒေါ်နယ်ထရန့်လက်ထက်2020ဇန်နဝါရီလမှာလဲအမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့နောက်ထပ်တိုးလိုက်တဲ့ခုနှစ်နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်ခဲ့တာပါသမ္မတဂျိုးဘိုင်ဒန်လက်ထက်မှာအမေရိကန်ပြည်ဝင်ခွင့်ဗီဇာမူဝါဒပြော့ပြောင်းလာမယ်လို့နယူးယောက်မြို့ကအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေဖြစ်သူကိုပက်ထရစ်ဝမ်ကမြင်ပါတယ
်တန်ရုံကိုလည်းသူတို့အမိန်ထုတ်လိုက်ပြီးဒီဗီဇာကန့်သတ်ချက်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးတော့သမ္မတဆက်ဆံတန်ရုံတွေပို့လိုက်ပြီးအဲ့ဒါတော့သိကြတယ်ပို့လိုက်ရဆိုသဘောတရားကဗီဇာတွေဝင်လျှောက်လို့ရပြီနဂိုတော့ကဗမာပြည်ကဗီဇာသမရထမပေးတဲ့ကြောင့် visit visa ချလို့ရှိရင်မလွယ်တော့ဘူးလေအခုကတော့နဂိုတော့တည်းတန်ယုံကဖွင့်လို့ရှိရင်တဝင်ချလို့ရပြီနဂိုတော့ကလိုပဲလာလို့ရဖို့တော်တော်လေးကိုလွယ်လာလိမ့်မယ်ဒီဘိုင်ဒန်ကသူစဝင်တဲ့စံပုတ်တဲကိုကဒီ immigrant အများကြီးတွင်းမယ်တော်တော်လေးကိုကနာလူတွေအများကြီးလာကြလိမ့်မယ
် Muslim travel ban လို့လူသိများတဲ့ Donald Trump လက်ထက်ကဗီဇာတားမြစ်ခံရတဲ့နိုင်ငံတွေထဲမှာ Syria, Iran, Iraq,လီဗျာ၊ဆိုမာလီယာ၊ဆူဒန်နဲ့ယင်းမြန်နိုင်ငံတွေပါဝင်ကြပါတယ်။အမေရိကန်နိုင်ငံကိုမြန်မာနိုင်ငံကလာမဲ့သူတွေထဲမှာရွှေပြောင်းအခြေချနေထိုင်လိုသူတွေ၊ဒီဗီကန်သားမဲပေါက်ထားသူတွေလည်းပါဝင်ပြီးဒေါ်နယ်ထရန့်အစိုးရကအမိန့်ထုတ်ပြီးနောက်သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတွေကလည်းဒီဗီဇာကိုထုတ်ပေးဖို့ငြင်းပယ်ခဲ့ကြောင်းမြန်မာတို့ချို့က VOA ကိုဖြေကြားခဲ့ပူပါတယ်ခင်ဗျာ။